American ပြည်အောင်စုမှာ2000ခုနှစ်စက်တင်ဘာ17ရက်နေ့က New York, Virginia နဲ့ Pennsylvania မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်လူပေါင်း 3,000 လောက်သေဆုံးခဲ့ရတာဒီကနေ့ဆိုရင်18နှစ်ပြည့်သွားပါပြီ။အကြမ်းဖက်တိုက်ခိုက်မှု Al-Qaeda အကြမ်းဖက်သမားတို့ပြန်ပြီးဆွေးထွားရကခီးတယ်ရီပြန်သိမ်းယူခဲ့တဲ့ United လေကြောင်းလိုင်းကလေယာဉ်အမှတ်63ပြတ်ကျသွားခဲ့တဲ့ Pennsylvania ပြည်နယ် Shanksville အနီးကအထိမ်းအမှတ်နေရာမှာကျင်းပမယ်အောက်မေ့ပွဲအခမ်းအနားကိုသမ္မတဒေါ်နယ်ထရမ့်တက်ရောက်မှာပါ။ Patriot Day နိုင်ငံတော်ချင်းမြတ်နိုးတဲ့နေ့ဖြစ်သတ်မှတ်ထားတဲ့ September 17ရက်နေ့ရောက်တိုင်းနှစ်စဉ်ကျင်းပတဲ့အောက်မေ့ပွဲအခမ်းအနားမှာဒီလိုဆိုးရွားတဲ့လူရက်က American ပြည်အောင်စုရဲ့စိတ်ဓာတ်ဒါမှမဟုတ်လွတ်လပ်မှုပေါ်ထားတဲ့ယုံကြည်ချက်တွေကိုပြောင်းမပြစ်နိုင်ဘူးလို့သမ္မတထရမ့်ကပြောပါရယ်။အကြမ်းဖက်သမားတို့ပြန်ပြီးဆွဲခံထားရတဲ့လေယာဉ်တစ်စင်းနဲ့အသေးခံထိုးစင်းတိုက်ခိုက်ခံခဲ့ရတဲ့ Washington မြို့ကပင်တဂွန်စစ်ဌာနချုပ်မှာကျင်းပမယ့်အခမ်းအနားကိုတော့တည်ဆုံးသူမိသားစုဝင်တွေနဲ့အတူဒုသမ္မတ Mike Pence တက်ရောက်မှာဖြစ်ပါရယ်။ဒါပြင်ခီးတဲ့တင်လေယာဉ်တစ်စင်းနဲ့ဝင်တိုက်လို့ပြိုကျခဲ့ရတဲ့ New York မြို့က World Trade Center မိုးမြော်ညီနောင်တိုက်ကြီးရှိခဲ့တဲ့ Ground Zero အထိမ်းအမှတ်နေရာကအခမ်းအနားကိုလည်းကျင်းသူမိသားစုဝင်တွေရာနဲ့ချီတက်ရောက်မှာဖြစ်ပါရယ်။